အမေရိကန်ကာကွယ်ရေးအသုံးစရိတ်ဥပဒေ NDAA ထဲမှာပါတဲ့မြန်မာအရေးပြဋ္ဌာန်းချက်တွေအတိုင်းအမေရိကန်စိုးရကနေတွန်းအားပေးလှုပ်လာမယ်ဆိုရင်အာနာသိန်းစစ်ကောင်စီဟာတရုတ်နဲ့ရုရှားဘက်ကိုပို့ပြီးတော့ကတ်သွားမယ်လို့မြန်မာအရေးလေ့လာသူနှစ်ဦးကရှုမြင်ပါတယ်။ဆီယာနာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားမှုအပေါ်ဘလောက်အထောက်အကူဖြစ်စေမှာလဲဆိုတဲ့အပေါ်မှာတော့အမြင်နှစ်ခုကထပ်တူမကြပါဘူး။ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းပြောပြပေးပါရှင်
။အမေရိကန်ထက်လွတ်တော် Republican လူနည်းစုခေါင်းဆောင်အထက်လွှတ်တော်မှ Mitch McConnell ရဲ့တွန်းအားပေးလှုပ်ဆောင်မှုနဲ့ NDAA ဥပဒေထဲမှာမြမအရေးပြဋ္ဌာန်းချက်တွေဖြည့်ဆွက်ထည့်သွင်းထားပြီးဒီဇင်ဘာလ29ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်လက်မှတ်ရေးထိုးအတည်ပြုခဲ့ပြီးဖြစ်ပါတယ်မြမနိုင်ငံမှာဆီယနာသိမ်းမှုမအောင်မြင်စေဖို့နဲ့ဒီမိုကရေစီပြန်လည်ထူထောင်ရေးကြိုးပမ်းသူတွေကိုအားပေးထောက်ခံဖို့ရည်ရွယ်တဲ့အဲ့ဒီပြဋ္ဌာန်းချက်တွေထဲမှာတရုတ်နဲ့ရုရှားတို့ကိုနာမည်နဲ့တကွထည့်သွင်းဖော်ပြထားပြီးအဲ့ဒီနှစ်နိုင်ငံအနေနဲ့အနာသိန်းစစ်ကောင်စီကိုအားပေးပံ့ပိုးပြီးတော့ဘယ်လိုအကျိုးစီးပွားတွေရယူနေတယ်လဲဆိုတာသက်ဆိုင်ရာအမေရိကန်အစိုးရတာဝန်ရှိသူတွေကကျွတ်တော်ကိုတင်ပြဖို့ဆိုတဲ့အချက်လဲပါဝင်ပါတယ်။ NDAA မှာပါတဲ့မြန်မာအရေးဖြစ်ဆွဲပြဋ္ဌာန်းချက်တွေဟာဖိအားဖြစ်စေမယ်လို့မြန်မာအရေးလိလာသူတို့ဖြစ်တဲ့ဦးရဲထွန်းကမြင်ပေမဲ့စစ်ကောင်စီကိုတခြားဘက်ပို့ပြီးတွန်းပို့သလိုဖြစ်သွားနိုင်တယ်လို့သုံးသပ်ပါတယ
်။နိုင်ငံရေးအရာ NGO ကိုအတိအမှတ်ပြုမယ်ဆိုတဲ့ပြုတ်ဖို့အတွက်တွန်းအားပေးတဲ့အချက်တွေကမြန်မာအစိုးရကတော့ဒီတရုတ်နဲ့ရုရှားဘက်ကိုပို့ပြီးတော့မိဖို့ကိုဖြစ်သွားတာပေါ့နော်ဖြစ်သွားပြီးတော့ဒီမြန်မာစစ်ကောင်စီအနေနဲ့ဆိုရင်လည်းဒါကဒီ NUG တို့ CRPH တို့နဲ့ဆွေးနွေးပြီးတော့ပြဿနာတွေဖြေရှင်းဖို့ဆိုတဲ့ဟာကိုတွန်းအားတစ်ခုဖြစ်စေမယ်လို့ကျွန်တော်တော့ယူဆတယ်ဒီပြဿနာမဖြေရှင်းနိုင်လို့ရှိရင်ဒီနောက်မှာရွေးကောက်ပွဲဖြစ်ပြီးတော့ရွေးကောက်ပွဲပြီးတော့ပေါ်လာမဲ့အစိုးရအထိပါဒီဥပဒေရဲ့တရားမှုကြောင့်အမေရိကန်ကတော့ဆက်ပြီးတော့ဒီဖိအားတွေပေးနေလို့မျိုးမြင်ပါရဲ့
မြန်မာအရေးလိလာသူနောက်တူဖြစ်တဲ့ဒေါက်တာခင်စောဝင်းကလည်းစစ်ကောင်စီဘက်ကတုံ့ပြန်လာနိုင်ခြေပေါ်မှာဥယျာထွန်းနဲ့အမြင်တူပါတယ
်စစ်ကောင်စီဘက်ကတော့ဒါတော့လုံးဝရှင်းမှာမဟုတ်ဘူးလေသူတို့အားကိုးရတဲ့နိုင်ငံကြီးရှိနေတာကိုအဲ့ဒါလည်းပဲသူစက္ကန့်ပတ်မယ်ဆိုတဲ့သဘောမျိုးပေါ့လေ။ဆီဘက်ကရှော့မှာမဟုတ်ဘူး။ဒါပေမဲ့အမေရိကန်ကလည်းသူကပို့ပြီးဆက်ကျင်လာပါပဲ။ဘယ်လိုစံနိုင်လို့ကကြည့်နေတာ။အဲ့တော့သူ့အနေနဲ့ကတော့ဒီစားကိုလုံးဝတော့လက်ခံမှာမဟုတ်ဘူး
။ဒီဥပဒေပါပြဋ္ဌာန်းချက်တွေကိုသက်ဆိုင်ရာအမေရိကန်အစိုးရဌာနတွေကတကယ်တမ်းအကောင့်အထည်ဖော်လှုပ်ဆောင်မယ်ဆိုရင်ဆီယနာသိမှုကိုစန့်ကျင်ပြီးဒီမိုကရေစီပြန်လည်ထူထောင်ရေးကြိုးစားနေတဲ့အင်အားစုတွေအတွက်အထောက်အကူဖြစ်စေမယ်လို့ဦးရဲထွန်းကမြင်ပါတယ်
။ဘာကြောင့်လဲဆိုတော့ NUG ကိုအခုတည်းထိတော့ဒီတရားဝင်အစိုးရအနေနဲ့အသိမှတ်ပြတဲ့နိုင်ငံတနိုင်ငံမှမရှိသေးဘူးပေါ့နော်။အခုဟာကတော့ဒီအဓိကဒီမိုကရေစီလိုလားတဲ့အင်အားကြီးအမေရိကန်ကိုအမေရိကန်အစိုးရကိုသူ့လွတ်တော်ကပြားပေးမှုတရားဝင်ဖက်ပေါ်လာတယ်လို့ပြောလို့ရတာပေါ့လေ
။ဒေါက်တာခင်စောဝင်းကတော့အမေရိကန်ကာကွယ်ရေးအသုံးစရိတ်ဥပဒေထဲမှာကိုအခုလိုမြန်မာဒီမိုကရေစီရေထောက်ခံအားပေးတဲ့ပြဋ္ဌာန်းချက်တွေထည့်သွင်းထားတာကိုကြိုဆိုပေမဲ့တကယ်တမ်းဘာဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်သွားမယ်လို့ပြောပါတယ်
။ဒါပေမဲ့ဒီဥစ္စာအဆုံးဖြတ်ပေးမယ်ဟာမျိုးတော့မဟုတ်ဘူး။အရင်ကဒေါက်တာဒေါက်တာဆုကြီးရှမ်းတင်ပြီးတော့အမလေးအမေရိကန်ကလုတ်ပါအောင် UN ကလုတ်ပါအောင်လေးဒီစဟာမရှိတော့ဘူး။အဲ့ဒါလေးတော့သိထားပါနော်။ဆိုတော့ဒီလိုဘိုင်ဒန်ကလက်မထိုးလို့ကွန်ဂရက်မှာဆိုလို့ရှိရင်ကျွန်တော်ကျေဆွေးတယ်ဆောင်းတော့ကြည့်နေမယ်။ဘာဖြစ်လာမလဲ။အမေရိကဘာလုပ်မလဲ။အဲ့ဒါဆောင်းကြည့်နေမှာပဲ
။ NDA ဥပဒေပါမြန်မာအရေးပြဋ္ဌာန်းချက်တွေအရအမေရိကန်နိုင်ငံသားရေးဗန်ဒါရေးကောက်ွယ်ရေးထောက်လန်းရေးစတဲ့ဌာနတွေကတာဝန်ရှိသူတွေဟာမြန်မာအရေးနဲ့ပတ်သက်ပြီးအမေရိကန်စိုးရရဲ့လှုပ်ဆောင်ချက်တွေကိုကွန်ဂရက်လွှတ်တော်မှာအစီရင်ခံတင်ပြကြရမှာဖြစ်ပါတယ်။ဒီဥပဒေပြဋ္ဌာန်းတဲ့နေ့ကနေရက်ပေါင်း60အတွင်းတင်ပြရမယ်လို့ဥပဒေထဲမှာပါရှိတဲ့အတွက်၈နှစ်ဖေဖော်ဝါရီလကုန်ပိုင်းလောက်မှာပထမဆုံးအကြိမ်အစီရင်ခံတင်ပြရမှာပါအချို့အားဖြင့်ဆိုရင်မြန်မာနိုင်ငံရဲ့လူသားပေးဒုက္ခဆိုင်ရာကိစ္စရပ်တွေကိုဖြေရှင်းဖို့ဂျားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အသိမှတ်ပြုဖို့စစ်ကောင်စီအပေါ်တန်ခတ်အရေးယူဖို့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာဖို့စာရာတွေအပေါ်အမေရိကန်အစိုးရကဘာတွေတွန်းအားပေးလှုပ်ဆောင်ထားတဲ့ဆိုတာသက်ဆိုင်ရာဌာနတွေအနေနဲ့အစီရင်ခံတင်ပြကြရမှာဖြစ်ပါတယ်ခင်ဗျာ။